တန်လွင်မြစ်ပေါ်ကပြည်နယ်၃ခုမှာအကောင့်ထယ်ဖော်မဲ့ရေကာတာစီမံကိန်း၆ခုကြောင့်ဒေသခံလူထုအတွက်နစ်နာဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့သဘောပတ်ဝန်းကျင်နဲ့ဇီဝမျိုးစိတ်တွေအပြင်တိုင်းသားမျိုးနွယ်စုတချို့ရဲ့ယဉ်ကျေးမှုဒလေတွေပါပျောက်ဆုံးသွားနိုင်တဲ့ခြင်းချောက်မှုတွေရှိနေတဲ့အကြောင်းတန်လွင်မြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ဦးဆောင်လို့ရှားသူတွေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ကြပါတယ်ဒီရေကာတာစီမံကိန်းတွေကိုပြန်ပြီးတော့တုံးတက်ဖို့လဲသူတို့ကတောင်းဆိုခဲ့ကြပါတယ်ဒီအကြောင်းကိုယ်တိုင်သတင်းတောယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပါလိမ့်မယ
်တရုတ်မြန်မာပူးတွဲအကောင်တွေဖော်ဖို့2006ဖေဖော်ဝါရီ2ရက်ကလက်မှတ်ရေးထိုးခဲ့တဲ့ရေကာတာစီမံကိန်းတွေထဲမှာတန်လွင်မြစ်ပေါ်ကရေကာတာစီမံကိန်း6ခုလည်းပါပါတယ်လက်စစ်ကမကာဝတ်16000ကျော်ထွက်မဲ့အဲ့ဒီစီမံကိန်း6ခုကကောင်းကျိုးတဲ့ဆိုးကျိုးပုံများနိုင်လို့ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံသူတွေအဲ့ဒီစီမံကိန်းကိုဆက်ပြီးမလုပ်အောင်ကန့်ကွက်သွားမယ်လို့တန်လွင်မြေကျောင်းတက်လျှောက်လေးလာဆောင်ကြည့်ရေးအဖွဲ့ဒါရိုက်တာနန်းနှင်းကြီးကပြောပါရစေ
။အဲ့ဒီတော့ကြည့်တဲ့ကိစ္စကအများကြီးဖြစ်နေတယ်။အဲ့ဒီကြားတဲ့အကျိုးမြတ်ကြီးကဘယ်သူကကျွန်မဒီကခံရရဉျစီပိတ်နားပိတ်ခံရရတဲ့ဖြစ်ပေါင်း50ကျော်60ကျော်ကအတွင်းမှာဒီကလာတော့တန်မြင့်ပေါ်မှာဒီကလာကြီးဆောက်လုပ်ခဲ့လို့ရှိရင်ဘာတွေဖြစ်လာမလဲဆိုတော့သူတို့အချို့မသိကြဘူးဒါလို့အနေနဲ့တော့မဆောက်နိုင်ဘူးမဖြစ်နိုင်ဘူးပေါ့နော်ဖြစ်နိုင်ရင်လည်းဒီရုပ်ကလည်းကျွန်တော်လေ့လာရတော့ဖြစ်ရှိတော့မှရှိသေးတယ်ဒီမှာလည်းနေမှာတော့မင်းများတို့ဖြစ်သေးတယ်ဖြစ်သေးတယ်ဗျာကျွန်တော်မြန်မာနိုင်ငံကတော့အထက်အားကလည်းအပြစ်မှထားတော့ဒါလို့ဆောင်အောင်ဖြစ်တယ်
တချို့တိုင်းသားမျိုးနွယ်စုတွေကတန်လွင်မြေကမ်းတက်လျှောက်မှာနေထိုင်ကြတာဖြစ်တဲ့အတွက်မြေသိမ်းမှုတွေဖြစ်လာခဲ့ရင်ဒေသခံတွေရဲ့ယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုနဲ့သဘာဝတရားတွေပါပျောက်ကွယ်သွားနိုင်တယ်လို့အနာဂတ်တန်လွင်ကရယာပြည်နယ်ဗဟိုအလုံးမှုဆောင်ကော်မတီကနော်လူးဒီကပြောပါရယ်ဒေသခံတွေနဲ့အကျိုးစီးပွားပြိပခတွေလည်းဖြစ်လာနိုင်တယ်လို့သူကထောက်ပြပါရယ်ကရယာကရင
်းဆိုဆက်ကောင်းဆောင်မရှိတဲ့တဲ့ရယ်လို့ပြတာရအလေးသူစတဲ့ပြီးတော့ဆောင်းရဲ့ချိန်မှာဒီလိုပြတာကိုလုံးချုံကြီးတောင်းယူပေးဖို့တက်ကိုထားတယ်ပေါ့နော်အဲ့ဒီဆက်ချက်ချင်းအရင်ကမရှိခဲ့ဘူးဆိုတော့ကျွန်တော်တို့နားလည်တာဒါတကယ်လို့ဒီကတာတင်ဆောင်ဆိုတာဒီကတာလုံးချုံကြီးတွေတက်စကန်တော့ထားပါမယ်ဘယ်လိုဖြစ်လို့ထားမယ်ထားတဲ့ကြောင့်ကျွန်တော်တို့ကျွန်တော်တို့ဒီကတာလည်းသူ့ရင်ကြဖြစ်တယ်ဆိုတော့တစ်ချိန်ချိန်မှာအနည်းဆုံးတော့ရှိတဲ့အတိုင်းအတာနဲ့တိုက်ခိုက်တယ်ပဋိပက္ခအကျိုးစီးပွားပဋိပက္ခမဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောနိုင်ဘူး
ဒီတန်လွင်မြစ်ပေါ်မှာဘယ်နိုင်ငံကပဲရေကာတာဆောက်ဆောင်နိုင်ငံတကာအဖွဲ့အစည်းရဲ့အကူအညီနဲ့ကန့်ကွက်သွားမယ်အကြောင်းမြေကျောင်းကာဝယ်ဆောက်ရှောက်ရေးအဖွဲ့တွေကပြောပါရယ်တိဘက်နိုင်ငံမှာမြေဖျားကန်တဲ့တန်လွင်မြစ်ကမိုင်1900ကျော်ရှည်လျားပြီးတရုတ်မြန်မာနဲ့ထိုင်းစရဲ3နိုင်ငံကိုဖြတ်စည်းပါရယ်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြစ်အထက်ပိုင်းရေကာတာစီမံကိန်းကိုထပ်ပြီးဆောင်ရွက်ဖို့ကြိုးစားနေပါရယ်တန်လွင်မြစ်ဝန်းကအရှိတောင်အာရှမှာအခြေပြန်ဆုံးတဲ့လူဦးရေ9000ကျော်ကဒီမြစ်ဝန်းကိုအမိပြုပြီးနေထိုင်နေကြတာဖြစ်ကြောင်းပါခင်ဗျာ